Welcome to the Voice of America in Burmese.
Mingla mne ke ma shin. American Piran Zoo Muro, Washington, D.C. Garden, Natan Sakon, February, La Chow Yet, Danila Nimene Fevio, season to Satin Nibabi, Nanomita, Thonsan Hit, Liza Ned, Liza Gurugani, Daya Panyu Nas in Nanjavarishin. Timakwanuva, Kumunakin season with Dawan Yuva Mission.
Mingamana Kimakna, Janogara Zomalima. Timanama Twitter at the Nigara, American Nanga, doing the Zondia Chipogayan, Piwangan Visa, Yai, Pippin, Mugu, Hantare, the Adu Yugu, Pitina with Tamara Trang of Yobare, Piwangan Hantare, Tamara Emitina Jago, the Adu Yuga, Hantar like that way. Should be only time to Rene Doka, the American Nego, Wilani Javi, Chipare. Sit to Yenesi Mangango, your campaign as well at India Gashila, don't let Pion Piram of Chipare, Dilo Twitter at the Nego, Usamo, we need to Timbia Pitamoka. ဒီမနက်ခင်းနိုင်ငံတကာသတင်းတွေနားဆင်ပြီးဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့သတင်းဘက်ကရန်ကုန်နိုင်ငံတကာ၄စိတ်မှာရှစ်နှစ်ဦးကနေတနက်နဲ့ညကလှုပ်ရှားခံရပြီးတဲ့နောက်လုံခြုံရေးအခြေအနေပြောရှိပါလဲ။ကမ္ဘာရေးဖျားလို့ဆိုတော့ဖျားလို့အဲ့လိုဖျားကြီးရည်ကြီးတဲ့နေရာတွေပဲခြားထားတော့တဲ့ခြားထားတယ်ဗျ။ဒီနေ့ညတော့လောတွေကမင်းကြီးမင်းတော်နဲ့ဆွဲရမယ်။ အမေရိကန်နိုင်ငံအတွင်းမှာတကယ်လို့တစ်ခုခုဖြစ်သွားခဲ့ရင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေပြည်ဝင်ခွင့်ဗီဇာယာယီပိတ်ပင်မှုကိုဟန်တားလိုက်တဲ့တရားသူကြီးကိုအပြစ်ဖို့ကြဖို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်သူတွေကိုပြောကြားလိုက်ပါတယ်။တရားသူကြီးတဦးအနေနဲ့တိုင်းပြည်အတွင်းကြီးမားတဲ့အန္တရာယ်ရောက်အောင်လှုပ်ဆောင်လိုက်တဲ့အပေါ်သူ့အနေနဲ့ယုံကြည်လို့မရနိုင်ကြောင်းတင်းငွေတွေနဲ့မှ Twitter လူမှုကွန်ရက်ကတစဉ်သမ္မတထရန့်ကပြောကြားလိုက်ပါတယ်။အီရန်၊အီရတ်၊လီဘီးယား၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယေမင်စတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်း9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်အရာကြီးပိတ်ပင်ကြောင်းသမ္မတထရန့်ရဲ့သမ္မတအမိန့်ကြေညာချက်ကိုဆိုင်းငံ့တဲ့အမိန့်ကိုဝါရှင်တန်ပြည်နယ်မှာရှိတဲ့ခရိုင်တရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်မှာချမှတ်လိုက်တာဖြစ်ပါတယ်။ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုပြန်ပြင်ပေးဖို့ထရမ့်အစိုးရရဲ့တောင်းဆိုချက်ကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့စီရင်စုတရားရုံးတရားသူကြီးကလည်းတင်းငင်နေမှာပယ်ချလိုက်ပါတယ်။အမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့တိုင်းပြည်အတွင်းဝင်လာသူတွေကိုအသေးချစစ်ဆေးကြဖို့သူ့အနေနဲ့ညွှန်ကြားချက်ထုတ်ပြန်ထားကြောင်းတရားရုံးရဲ့စီရင်ချက်ကြောင့်လုပ်ငန်းတွေခက်ခဲသွားစေကြောင်းတင်းငင်တွေကထုတ်ပြန်တဲ့ Twitter ထဲမှာသမ္မတထရမ့်ကရေးသားထားပါတယ
်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကယာယီတားမြစ်ပိတ်ပင်ခဲ့ပြီးတဲ့နောက်ရွှေ့ပြောင်းအခြေချသူတွေကအမေရိကန်နိုင်ငံကိုပြန်လည်ဝင်ရောက်နေကြပြီဖြစ်ပါတယ်။ John F. Kennedy လေးစိတ်ကိုဝင်ရောက်လာတဲ့ Green Card ကိုင်ဆောင်ထားသူတွေနဲ့ Non-Immigrant မျိုးစားပြည်ဝင်ခွင့် Visa ကိုင်ဆောင်ထားသူတွေကိုအခက်အခဲမရှိအောင်နယူးယောက်လူဝင်မှုကြီးကြပ်ရေးဆိုင်ရာညွှန်ပေါင်းဖွဲ့ကကူညီဆောင်ရွက်ပေးနေကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လှုပ်ဆောင်နေတဲ့အခြေအနေတွေအားလုံးပုံမှန်လက်ပတ်လျက်ရှိကြောင်းရှေ့နေကမလီမကလာက AP သတင်းဌာနကိုတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ
်တူရကီကကျမ်းဖက်မှုတပ်ဖြတ်ရေးတပ်ဖွဲ့တွေက IS Islamic State ကြောအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့လူပေါင်း440ကိုဖမ်းဆီးလိုက်တယ်လို့အစိုးရပိုင်းသတင်းဌာနမှတနင်္ဂနွေနေ့ကဖော်ပြထားပါတယ်နိုင်ငံခြားသားအများစုပါဝင်တဲ့လူ60ကိုတနင်္ဂနွေနေ့အစိုးပိုင်းကမြို့တော်အန်ကာရာမှာဖမ်းဆီးထိန်းသိမ်းလိုက်ခြင်းဖြစ်ကြောင်းအစိုးရပိုင်းအနာဒိုလူသတင်းမှာဖော်ပြထားပါတယ်အစ္စတန်ဘူနဲ့စီးရီးယားနယ်စပ်ကဂါဇီယန်တက်မြို့တို့အပါအဝင်မြို့အတော်များများမှာမနေ့မိုးမလင်းခင်တပြိုင်တည်းပြုလုပ်ခဲ့တဲ့ဝင်ရောက်ဖမ်းဆီးမှုတွေအပြီးစုစုပေါင်း445ဦးကိုဖမ်းဆီးလိုက်တယ်လို့ဆိုပါတယ်အများဆုံးဖမ်းဆီးမှုကတော့တောင်ပိုင်းရှန်လူဖာခရိုင်အတွင်းကအိမ်အများအပြားကိုဝင်စီးစဉ် IS အဖွဲ့နဲ့ဆက်နွယ်တဲ့အထောက်အထားတွေကိုတွေ့ရှိခဲ့ရကြောင်းနဲ့အဲ့ဒီစစ်စင်ရေးအတွင်းလူပေါင်း100ကျော်ကိုရဲကဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်
အီရန်နိုင်ငံကိုအခုသတင်းပတ်အတွင်းဆက်ရောက်လာဖို့ရှိနေတဲ့ Uranium တွေရောက်လာပြီဆိုရင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်မှာချုပ်ဆိုခဲ့တဲ့အထင်ကရနျူကလ িয়ার သဘောတူညီချက်ပါအတိုင်းအတာတဲ့ Uranium တွေ60ရာခိုင်နှုန်းပုံမစုထောင်းစုဆောင်းထားနိုင်ပြီဖြစ်တဲ့အကြောင်းအီရန်နျူကလ িয়ার ဆိုင်ရာအကြီးအကဲကပြောဆိုပါတယ်အလီအက်ဘာဆာလီဟီရဲ့ပြောဆိုချက်ကိုကိုးကားပြီးတော့အီရန်နိုင်ငံရဲ့အစိုးရတပိုင်းသတင်းဌာန Fast သတင်း Agency ကတနင်္ဂနွေနေ့ဖော်ပြရမှာအီရန်နိုင်ငံကိုနောက်ဆုံးအတုပ်ရောက်လာဖို့ရှိတဲ့ ယူရေနီယံ149တန်ဟာအင်္ဂါနေ့မှာရောက်လာမှာဖြစ်ပြီးတော့အရင်2016ခုနှစ်စောစောပိုင်းကလည်းတန်ချိန်210ကိုလက်ခံရရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နိုင်ငံဟာနိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ရဲ့ကြီးကြပ်ကူကဲမှုနဲ့ယူရေနီယံတွေကိုတင်သွင်းနေရတာဖြစ်ပါတယ်။တန့်စင်မှုအစ်နှိတ်ယူရေနီယံတွေကိုလျှက်စစ်စွမ်းအင်နဲ့ကျန်းမာရေးသုတေသနလုပ်ငန်းတွေအပါအဝင်အရက်ဖက်ဆိုင်ရာလိုအပ်ချက်တွေအတွက်အသုံးပြုပြီးတော့အစင်းမြင့်တန့်စင်ပြီးသားယူရေနီယံတွေကိုတော့နျူကလ িয়ার လက်နက်ထုတ်ယူလာမှထောက်လုပ်တဲ့နေရာမှာအသုံးပြုနိုင်ပါတယ်။အီရန်နိုင်ငံဟာအရေးယူတန်းခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်သူ့ရဲ့ယူရေနီယံတန့်စင်မှုရပ်ဆိုင်းဖို့နဲ့နျူကလ িয়ার စမ်းသပ်လုပ်ဆောင်မှုအစီအစဉ်တွေကိုနိုင်ငံတကာရဲ့ကန့်သတ်မှုအောက်မှာထားရှိဖို့အတွက်သဘောတူညီခဲ့ပါတယ်ခင်ဗျာ
။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကစစ်တွေရင်းနဲ့စီမံကိန်းရင်းနှက်စစ်ကမ်းကိုလာမယ့်မလဒုတိယပတ်အတွင်းရခိုင်ပြည်နယ်အစိုးရလက်ထက်အိန္ဒိယကလွှဲပြောင်းပေးတော့မှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးဗီကရမ်မစ္စရီကပြောပါတယ်အိန္ဒိယကတည်ဆောက်နေတဲ့အဲ့ဒီစစ်တွေရင်းနှက်စီမံကိန်းဟာနှစ်နိုင်ငံကြားဆက်သွယ်ပေးမဲ့စစ်ကမ်းတစ်ခုဖြစ်ပြီးတန်ချိန်2000အထိတည်ဆောက်နိုင်တဲ့တင်မောတွေကုန်တင်ကုန်ချလုပ်နိုင်မှာဖြစ်ပါတယ်တန်ချိန်3000ကနေ4000အထိရှိတဲ့ကုန်တင်တင်မောတွေကတော့စစ်တွေနဲ့ချင်းပြည်နယ်ပလဝစစ်ကမ်းအကြားကူတန်းသွားလာနိုင်မှာဖြစ်ပါတယ်ပလဝစစ်ကမ်းကိုရောက်လာတဲ့ကုန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံအချင်းမြောက်ဒေသကို truck ကားတွေနဲ့တဆင့်တည်ဆောက်နိုင်မှာဖြစ်ပါတယ်ဒီရင်းနဲ့စီမံကိန်းကနေရခိုင်ပြည်သူတွေနဲ့အိန္ဒိယနိုင်ငံကြားဆက်သွယ်ပေးမှာဖြစ်ကြောင်းတချို့တော့ကတော့ရခိုင်ပြည်နယ်စစ်တွေစစ်ကမ်းနဲ့အိန္ဒိယနိုင်ငံကလကတာမြို့တို့အကြားကုန်ပစ္စည်းတွေကိုရေကြောင်းကနေတည်ယူပို့ဆောင်ခဲ့ကြကြောင်းရခိုင်ပြည်သူတွေအနေနဲ့အလားတူအခွင့်အရေးမျိုးမကြခင်ပြန်ရကြတော့မှာဖြစ်ကြောင်းအိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်သူပြည်သားတွေအလုပ်ကိုင်တွေရရှိပြီးပြည်နယ်ဖွံ့ဖြိုးရေးအတွက်အထောက်အကူပြုစီမှာဖြစ်ကြောင်းဒီရင်းနဲ့စီမံကိန်းဟာအိန္ဒိယနိုင်ငံအတွက်မဟုတ်သလိုအိန္ဒိယကဘဲကုမ္ပဏီတစ်ခုအတွက်မှလည်းမဟုတ်ကြောင်းမလာမာဒီစစ်ကမ်းကိုရခိုင်ပြည်နယ်အစိုးရကိုလက်ပြောင်းပေးတော့မှာဖြစ်ကြောင်းသမဂျီဗီကရမ်မစ္စရီကပြောပါတယ်ဒီရင်းနဲ့စီမံကိန်းပြီးသွားပြီဆိုရင်တော့ရခိုင်ပြည်နယ်အတွင်းကစီးပွားရေးလုပ်ငန်းတွေနဲ့အနေနဲ့အိန္ဒိယကိုကုန်ပစ္စည်းတွေတင်ပို့တဲ့နေရာမှာရေချောင်းသို့မဟုတ်ကုန်းချောင်းကနေတင်ပို့နိုင်ကြတော့မှာဖြစ်ပါတယ်ဒီစီမံကိန်းဟာအိန္ဒိယကဆောက်ခဲ့တဲ့တခြားရင်းနဲ့စီမံကိန်းတွေနဲ့မတူကြောင်းလဲသမဂျီဗီကရမ်မစ္စရီကပြောပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့ဖုန်းတော်ကြီးဒလိုင်လာမားကိုအတုံးချပြီးတော့တရုတ်နိုင်ငံပေါ်ဆန့်ကျင်မှုပြုလုပ်လာမယ်ဆိုရင်အတော်မတန်နိုင်တဲ့ပြဿနာတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအစ်စ် Rex Tillerson ကသူ့အနေနဲ့တရုတ်အစိုးရနဲ့ Ramsala အခြေစိုက်ပြီးပရောက်တိဘက်အစိုးရတို့ကြားဆွေးနွေးပြောဆိုနိုင်အောင်စ조사အားပေးမယ်ဆိုတဲ့ပြောစကားဟာအတွေ့အကြုံနှုတ်နယ်သေးတဲ့မှတ်ချက်ပြောစကားပေါ်တရုတ်နိုင်ငံဘက်ကစနေနေ့မှာထိုးနဲ့ဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒလိုင်လာမားကိုအတုံးချပြီးတော့တရုတ်နိုင်ငံအတွက်ပြဿနာဖန်တီးတာမျိုးရင်ဆိုင်ဖို့နဲ့ဒီလိုရောက်ကြောင့်အမေရိကန်ပြည်ထောင်စုအတွက်ကတရုတ်နိုင်ငံအတွက်ပါဘာမှအကျိုးရှိမှမဟုတ်တဲ့အကြောင်းတရုတ်ပြည်သူနိုင်ငံရေးအကြံပေးညီလာခံမှာတိုင်းရင်းသားဘာသာနဲ့ဘာသာရေးဆိုင်ရာအကြီးအကဲစုဝေးကွင်းကပြောဆိုလိုက်တာပါ Mr. Tillerson ရဲ့မှတ်ချက်စကားဟာသူအနေနဲ့လုံးဝအတွေ့အကြုံနှုတ်နယ်သေးတယ်ဆိုတာကိုပြသနေတယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့မေးမြန်းချက်ကိုဖြေကြားစင်မှာသူအနေနဲ့တရုတ်ဆိုရနဲ့ပြီးပရောက်တိဘက်ဆိုရအဖွဲ့လိုကြားကိုယ်စားလှယ်တွေ့ဆုံဆွေးနွေးစကားပြောဆိုဖို့အားပေးမယ်လို့ပြောခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအသုံးမကျတဲ့သဘောတူညီချက်လို့ပြောဆိုထားတဲ့အရာနဲ့ခြေတဲ့မွတ်စလင်တွေအမေရိကန်နိုင်ငံမှာအခြေချနေထိုင်ရေးအတွက်သဘောတူညီချက်တစ်စုံတစ်ရာရနိုင်မယ်မထင်ကြောင်းဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကတင်းတင်းကြပ်ကြပ်နဲ့မှပြောကြားလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရိုပြောခွင့်ရရှောင်းစပိုက်ဆာကဝန်ကြီးချုပ်ရဲ့နာမည်တန်ဘူးအစားထရမ့်ဘူးလို့သတင်းစာရှင်းလင်းပွဲတစ်ခုမှာမှာယွန်းခေါ်ဆွဲခဲ့တဲ့ကိစ္စဟာစော်ကားပြောဆိုရရောက်သလားလို့ဩစတြေးလျသတင်းဌာနတစ်ခုကဝန်ကြီးချုပ်ကိုမေးလာမှာတော့သူကအဓိကကရလတ်တာဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်ကရရှိခဲ့တဲ့အမေရိကန်မှာဒုက္ခသည်1,200ရွှေပြောင်းနေထိုင်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းဝန်ကြီးချုပ်နဲ့တယ်လီဖုန်းနဲ့စကားပြောကြားစဉ်သမ္မတထရန့်ကသဘောတူခဲ့ကြောင်းရှောင်းစပိုက်ဆာကပြောပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ကိုသူ့အနေနဲ့ပြန်လည်တုံ့တက်လို့ကြောင်းနောက်ပိုင်းမှာသမ္မတထရန့်ကတွစ်တွာကတဆင့်ပြောကြားခဲ့လိုက်ပါတယ
်။နှစ်ဖက်ကြားတီးကြားအပြစ်ခံရစရေးသဘောတူညီထားချက်တွေကိုဖယ်ရှားလိုက်ပြီးတဲ့နောက် ကွန်မြူနစ်တပုံနေနဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေအစ်တတွေပြုလုပ်လာမယ်ဆိုရင်စစ်တပ်အနေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်မှုအသင့်ရှိတဲ့အကြောင်းဖိလစ်ပိုင်သမ္မတရော်ဒရီယိုဒူတာတေကတနင်္ဂနွေနေ့မှာသတိပေးလိုက်တဲ့အပြင်ပျောက်ကြားတပုံနေနဲ့ညီညာရေးစကားပြောဆိုဖို့ကိစ္စကိုလည်းသူ့အနေနဲ့ဖျက်သိမ်းကြောင်းကြေညာလိုက်ပါတယ်။တရင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသမ္မတဒူတာတေကပျောက်ကြားတပုံနေကိုအကြမ်းဖက်သမားတွေလို့တုံ့နှုံပြောဆိုခဲ့ပါတယ်။ News People's Army တပုံနေကစစ်သား6ဦးကိုတပ်ဖြတ်ပြီးတော့နှစ်ယောက်ကိုပြန်ပြီးဆွဲသွားတဲ့ဖြစ်စဉ်ဖြစ်ပွားပြီးတဲ့နောက်နော်ဝေနိုင်ငံကဂျာဝင်ဆောင်ရွက်ပေးနေပြီးတိုးတက်မှုပုံမှန်ရနေတဲ့ညီညာရေးဆွေးနွေးမှုကနေရန်လိုတဲ့အနေအထားပြောင်းသွားခဲ့ရတာဖြစ်ပါတယ်။
ဖေဖော်ဝါရီလ6ရက်တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးစံမှုဝေတို့ကြီးညာပေးသွားတာပါ။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရန်ကုန်လုံခြုံရေးတိုးထားတဲ့အခြေအနေကိုနားဆင်ရပါမယ်ရှင်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညနေကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာ NLD အကြံပေးဥပဒေအကြံပေးရှင်းနေကြီးဦးကိုနီလောက်ကျန်တက်ဖြတ်ခံရပြီးနောက်ပိုင်းရန်ကုန်တိုင်းခရိုင်၄ခုမှာရှိတဲ့လူစီကားတဲ့နေရာတွေနဲ့အရေးပါတဲ့နေရာတွေကိုအရင်ကထက်လုံခြုံရေးတိုးမြှင့်ချထားတဲ့အကြောင်းတာဝန်ရှိရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ရန်ကုန်တိုင်းဒေသကြီးကိုအရှေ့ပိုင်းအနောက်ပိုင်းတောင်ပိုင်းနဲ့မြောက်ပိုင်းခရိုင်ဆိုပြီးခရိုင်ကြီး၄ခုခွဲထားတာပါ။အဲ့ဒီခရိုင်လေးခုတည်းကမြို့နယ်ပေါင်း45မြို့နယ်ထဲမှာရှိတဲ့အထူးသဖြင့်လူစီကားတဲ့နေရာတွေနဲ့အထင်ကြီးအဆောက်အုံတွေကိုအရင်ကထက်လုံခြုံရေးတိုးမြှင့်ခြားထားတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ကပြောပါရယ်။ NLD ဥပဒေအကြံပေးရှေ့နေယူဦးကိုနီအလို့ကြံတပ်ပြတ်ခံရတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ဟာမင်္ဂလာရိုမြို့နယ်ထဲမှာပါဝင်တာဖြစ်ပြီးအရင်ကထက်လုံခြုံရေးတိုးမြှင့်ခြားထားတယ်လို့မင်္ဂလာရိုမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိတဦးက VOA ကိုအခုလိုရှင်းပြပါရယ်။
ကျွန်တော်တို့ဒီမှာတော့ဗျာမင်္ဂလာတို့အနေနဲ့တော့ရန်ကုန်ပြည်ဆိုင်ရာလေစိတ်တို့အဲ့လိုအောင်မင်္ဂလာဝေးပြလို့မှာတော့လုံခြုံရေးကိုအကူအညီနဲ့စာပြီးတော့ငွေနဲ့စာတော့တိုးပြီးတော့ကျွန်တော်ဆောင်ရနေပါလေဗျာ။ဘယ်လိုပြမလဲကျွန်တော်တက်ဖွဲ့မှာတီးကြားတဲ့ပြီးတော့အစီအမံဆွေးထားတဲ့ကိစ္စလေးကြာပြောဖို့ကြာနည်းနည်းလေးခက်ခဲပါတယ်ဗျာ။အပေါ်ကလူကြီးတွေကတော့အစီအမံဆွေးပြီးတော့လုံခြုံရေးတိုးမြှင့်ပြီးဆောင်ရနေပါလေဗျာ
။ရန်ကုန်တိုင်းအတွင်းကကြံတဲ့မြို့နယ်တွေမှာလည်းအရင်ကထက်လုံခြုံရေးပိုတိုးချထားတယ်လို့သိရပါတယ်။အဓိကအရေးကြီးတဲ့နေရာတွေဖြစ်တဲ့မြို့ဝင်မြို့ထွက်နေရာတွေသာသနိကအဆောက်အုံတွေဇေဒီပထိုးသာသနာရေးအဆောက်အုံတွေဆေးရုံစာတင်ကျောင်းတက္ကသိုလ်ပရဝန်နဲ့ပန်းချံကစားကွင်းဈေးဝယ်စင်တာလေစိတ်တင်မောစိတ်စတဲ့နေရာတွေကိုလုံခြုံရေးယူပေးနေတာဖြစ်ပါတယ်။မယန်ကုန်းမြို့နယ်တွေကအထင်ကြီးကဘာအေးဖျားနဲ့ပတ်သက်ပြီးလုံခြုံရေးတိုးချထားတယ်လို့မယန်ကုန်းမြို့နယ်ရဲတပ်ဖွဲ့တာဝန်ကျရဲအရာရှိတူကပြောပါရယ်
။ကဘာအေးဖျားတို့ဆွေတော်ဖျားတို့အဲ့လိုဖျားတွေရေးကြီးတဲ့နေရာတွေပဲချတာလောစေတော့ချတာလေဗျ။အဲတနေ့ညတော့လောစေကမနေ့ကမီးလောင်နဲ့6ရက်ကွက်နေတာဒါပဲရှိမှာ။ကျွန်တော်တို့တော့24နာရီတော့လုံညုံရင်းယူနေတာပဲ။ဒါပေမဲ့ဒီလုံညုံရင်းယူနေကြတဲ့အုပ်မှာဟိုနေ့ကလုံမီးလောင်လို့ဖြစ်သွားပြီပေါ့6ရက်ကွက်မှာမီးလောင်ဝင်ဒါဆိုမီးလောင်တဲ့နေရာကိုနည်းနည်းလူမြင်မှချတယ်လူပဲလောက်ရတာပဲ
။ရန်ကုန်လူစီကားတဲ့နေရာတွေမှာကင်းလှဲ့တာ24နာရီလုံညုံရင်းပေးတာတွေရှိနေပြီးမြို့နယ်45မြို့နယ်မှာရှိတဲ့ဟိုတယ်တဲခိုကန်စတာတွေမှာလည်းမြို့နယ်အလိုက်တာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတဲခုသူတွေရဲ့စည်းင်းကိုစစ်ဆေးနေတယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုတော့မလေးရှားအကူအညီပေးမဲ့တင်မောမြန်မာနိုင်ငံကိုဥတီခုံမောင်းလာပြီဆိုတဲ့အကြောင်းကိုပြောပြပေးမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ဂျာဒုက္ခသည်တွေအတွက် Food Flotilla for Myanmar လို့အမည်ပေးထားတဲ့မလေးရှားအစိုးရမဟုတ်တဲ့ NGO ညွန့်ပေါင်းအဖွဲ့ကကူညီထောက်ပံ့မဲ့မလေးရှားတင်မောဟာမနေ့ဖန်အင်္ဂါနေ့မှာထိုင်းပိုင်နဲ့ထိုင်းရေပိုင်နဲ့ထဲကိုရောက်လာပါတော့မယ်။စစ်တနဝန်တန်းအယောက်200နဲ့အတူစေဝါနဲ့အစားအစာတန်ချိန်2300တင်ဆောင်လာတဲ့အဲ့ဒီတင်မောဟာဖေဖော်ဝါရီလ8ရက်မှာရန်ကုန်စိတ်ကမ်းကိုစိုက်ကပ်မယ်လို့မျှော်လင့်ထားပါတယ်။မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
Nautical Alia လို့အမည်ပေးထားတဲ့မလေးရှားသင်္ဘောဟာတောက်ချာနေကမလေးရှားနိုင်ငံကလန်စိတ်ကန်းကနေစတင်ထွက်ခွာချိန်မှာသင်္ဘောစပိုင်းဆိုင်ရာချုံရဲမှုကြောင့်ဆယ်နာရီလောက်ရနာခဲ့ရပြီးမှပြန်ပြီးထွက်ခွာနိုင်တာဖြစ်ပါတယ်။ဒါ့အပြင်နောက်ထပ်အခက်အခဲဖြစ်ရာသီဥတုဆိုးရွားမှုနဲ့လည်းသူတို့ရင်ဆိုင်ခဲ့ရကြောင်းFood Flotilla for Myanmar အဖွဲ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ရိတ်ခါနဲ့စေဝါတွေတင်ဆောင်လာတဲ့ Alia Timor Malaysia စိတ်ကမ်းကနေထွက်ခွာမဲ့အခမ်းအနားကိုမလေးရှားဝန်ကြီးချုပ် Najib Razak ကိုယ်တိုင်တက်ရောက်ပြီးအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ်
။ Segala keseksaan segala penderitaan
rohingya ri khan sa ka ya da ri a long ko me nai ma ma hoh be chano ro a long tat nai da mya kunyi twa ma phit chang ပြောကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်းတော်ဒေသကဒုက္ခရောက်နေသူတွေကိုသွားရောက်အကူအညီပေးမယ်။မလေးရှားအစိုးရနဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုကြိုဆိုကြောင်းဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်။မလေးရှားဝန်ကြီးချုပ်အပါအဝင်မလေးရှားပြည်သူလူထုကလှုပ်ရှားမှုတွေပေါ့ရိုဟင်ဂျာတွေကျွန်တော်တို့အားလုံးကတော်တော်လေးကိုကြိုဆိုပါတယ်အတိကအဲ့ဒီမောင်းတော်ဒေသကိုရောက်အောင်သူတို့ပို့ပေးပြီးတော့တော်တော်လေးကိုအခြေအနေဆိုးနေပါတယ် displaced ဖြစ်တဲ့ရိုဟင်ဂျာတွေကအိမ်အိုးမင်းအိမ်မဲဆုံးကွာပြီးတော့စားအသောက်မရှိသူတို့ကိုတေးသေးရှားရှားကိုစနစ်တကျသူတို့စီရောက်အောင် PC တွေကိုပေးဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
် February 10ရက်နေ့လောက်မှာရန်ကုန်စိတ်ကန်းကိုတင်မောဆက်ရောက်မယ်လို့ခန့်မှန်းထားကြပြီးတင်မောဆက်ရောက်ချိန်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကသွားရောက်လက်ခံယူမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်အဲဒီကတဆင့်လူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ရခိုင်ကိုပေးပို့မှာဖြစ်ပြီးရခိုင်ပြည်နယ်အစိုးရကနေတဆင့်မောင်းတော်အပါအဝင်ဒေသတွင်လိုအပ်နေတဲ့နေရာတွေကိုဖြန့်ဖြူးပေးပို့စီစဉ်ထားတာဖြစ်ပါရယ်အဲဒီတင်မောမှာလူ 9,000 အတွက်ဆေးဝါးအကူအညီတွေပေးပို့နဲ့ဒုက္ခသည်အယောက်2000ကနေ3000အထိရိတ်ခါတွေပေးဖို့တင်ဆောင်လာပါတယ်။ Nautical Alia မလေးရှားတင်မောဟာရန်ကုန်စိတ်ကန်းကိုဆက်ရောက်ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီရိတ်ခါတွေပို့ဆောင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။
မင်းင်းတဲ့နိုင်စူးစီးတင်ပြခဲ့တာပါရှင်အခုမြန်မာအရေးစုနေခန်းကိုနားဆင်ကြရပါတော့မယ်တရားလွတ်တော်ရှိနေဥက္ကဋ္ဌကိုရန်ကုန်မြို့နိုင်ငံတကာလေဆိပ်လူမြင်ကွင်းမှာဇန်နဝါရီလ29ရက်နေ့ကလှုပ်ကြံခံရခဲ့ပြီးတဲ့နောက်ဒီဖြစ်ပျက်ကနေမီးမောင်းထိုးပြသလိုဖြစ်နေတဲ့အများပြည်သူရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာဆွေးနွေးသုံးသပ်ထားတဲ့ VOA နိုင်ငံရေးစကားဝိုင်းကိုဒေါက်ခင်ဆိုးဝင်းကစီစဉ်တင်ဆက်ပေးထားပါတယ်ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင် VOA အထူးနိုင်ငံရေးစကားဝိုင်းကနေကြိုဆိုပါရစေဒီနေ့ကျမတို့ဆွေးနွေးမှာကတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေပြုအထောက်အကူပြုအဖွဲ့ရဲ့အဖွဲ့ဝင်လွှတ်တော်ရှိတရားလွှတ်တော်ရှိနေဦးဥက္ကိုလီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးနောက်ဆက်တွဲဒီနိုင်ငံရေးနောက်ပြီးတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျမတို့အကြေတဝင်းသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာခင်မောင်ညို၊နောက်မြင်းကြီးရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရကိုမြအေးရဲ၊နောက်နိုင်ငံရေးကိုအကဲခတ်လေ့လာပြီးတော့နိုင်ငံရေးဆောင်မတွေရေးနေတဲ့စာရေးဆရာဦးကောင်းတန်းတို့ဖြစ်ပါတယ်။အားလုံးကိုကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာပါ။
ဟုတ်ကဲ့မင်္ဂလာပါ။ဟုတ်ကဲ့ပါ။ကျမတို့အခုဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရတားဆိုတာတက်လာတာဆိုလို့ရှိရင်လ6လရှိပြီပေါ့နော်လွှတ်တော်ရဲ့တက်တန်းကတော့တစ်နှစ်ပြည့်သွားပါပြီအဲ့ဒီတစ်နှစ်ပြည့်တဲ့အချိန်မှာပဲဒီဝန်ထဲစရာမထင်မှတ်ဖြစ်နေပေါ့နော်ဒီလူပုံလယ်မှာနိုင်ငံတကာလေးစိတ်ကြီးမှာဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားထားရတဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တရားဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကမမျှော်လင့်မဲနဲ့လှုပ်ကြံခံလိုက်ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဒီလိုမျိုးဖြစ်တာလုံခြုံရေးစီတခုကျိုးပေါက်သွားတာပေါ့နော်ဆရာအနေနဲ့ဒီနိုင်ငံရဲ့ဒီတရားဥပဒေစိုးမိုးရေးပေါ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှေ့အလားလာပေါ့ဘယ်လောက်ထိစိုးရိမ်ရပါလဲရှင
်ကျွန်တော်ကတော့အမြဲတမ်းပြောတယ်ဒီကနောင်မင်းသားလက်ထက်ကလေးကကျွန်တော်ဆုံးရှုံးရတယ်ကနောင်မင်းသားမတက်နိုင်တော့တီဘောမင်းတက်တယ်ဒီတော့အင်္ဂလိပ်ကအဲ့ဒီမှာကျွန်တော်တို့ကိုအသာလေးသိမ်းသွားလို့ရတယ်အဲ့လိုပဲဘိုးချုပ်အောင်ဆန်းဆုံးရှုံးရတော့ကျွန်တော်တို့ကတိုင်းပြည်ကအခုလိုမျိုးပေါ့လေဆင်းရဲဒုက္ခတွေအများကြီးတွေ့တယ်အဲ့တော့အခုမှဥပဒေစိုးမိုးရေးပေါ့လေဒါအများကြီးတော့မဆိုင်ပါဘူးကျွန်တော်ပြောတာဒီလုတ်ကြံတဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဒီလိုမျိုးဖြစ်တဲ့ဟာနောက်ဆက်တွဲပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့ဘာလုပ်ကြမလဲကျွန်တော်လည်းစဉ်းစားတာပေါ့လေကျွန်တော်တို့အပြစ်မတင်မနဲ့လုတ်တူတူပူတွဲလုံးကြရင်ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကိုမြအေးအနေနဲ့ရောအဲ့ဒီကအတူတူလဲပြန်လာခဲ့တယ်လူရုပ်တရက်ကြီးဒီလိုမျိုးသတင်းကြားလိုက်တဲ့အခါမှာဟိုဘလို့များပေါ့လေဒီလိုမျိုးဖြစ်နိုင်ပါမလားဆိုပြီးတော့ယုံမောယုံခဲ့လားရှင
်ကျွန်တော်မယုံဘူးပဲကျွန်တော်အစိုးရကြီးထွက်လာပြီးတော့ကျွန်တော်ကားနဲ့ပြန်လာကြကျွန်တော်ရှိဒီကုံဖျားနောက်ဖက်မှုရောက်နေပြီအဲ့ကြမှာကျွန်တော်စီဖုန်းဝင်လာတော့ကျွန်တော်နောက်တယ်ထင်တာနောက်ကြတော့မှတကယ်ဖြစ်နေယုံမျိုးအဲ့ချက်ချင်းကျွန်တော်ပြန်ပြီးတော့မှလေးစိတ်ပြန်ပြေးရတာပေါ့ဒါပေမဲ့အဲ့ချိန်မှာတော့မြောက်ကလာပါစေကိုရောက်သွားပြီပေါ့ကြာဟုတ်ဒီကပြောချင်တာကဒီလေးစိတ်ကအရေးကြီးပုဂ္ဂိုလ်တွေဝင်ထွက်သွားလာနေရဖြစ်တယ်နိုင်ငံတကာဧည့်သည်တွေရောနောက်တစ်ခုကျွန်တော်တက်တဲ့တကူမှာဒီလိုမျိုးဖြစ်ရတခါမှကျွန်တော်မကြဘူးဒါသိရဲတင်းလုံးလေဆိုတာရက်နေတယ်မိလေးကိုချီတာအချိန်မှနောက်စီကိုတနက်နဲ့ချိန်ပြီးတော့အနီးကပ်ကိုအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့ပြတ်တတ်တာ
အေးအေးနဲ့
ဒါကျွန်တော်မြင်တာဟိုပြောမယ်ဆိုရင်တော့ညာ ကျွန်တော်ကြီးပြင်းလာတဲ့မြမလူဖွဲ့စီမှာဒီ CI မျိုးကျွန်တော်တတိယပထမဆုံးအချိန်ကျွန်တော်တွေ့တာပဲတိတ်ဆိုးရင်ရတယ်လို့ကျွန်တော်မြင်တယ်ဘာလို့လူတွေရဲ့အကျင့်စရိုက်တရားအစဘာလို့ကျွန်တော်ဒီအရေးပြောတော့ဥမာဒီမှာဒီတကုံးစင်နာမှာဆိုလို့ရှိရင်ဟိုရီးသားနှစ်ယောက်ဖြစ်တာနဲ့ဓာတ်နဲ့ထိုးလည်းဖြစ်ရတယ်ဒိမဟမဟုတ်အများကြီးဖြစ်တယ
်
ဆိုတော့နောက်တစ်ခါဘတ်ကားမှာကျင်အသက်60ဖွေးကြီးကိုခုနကစပယ်ဒရိုင်ဘာရဲ့ဒါကျွန်တော်မြန်မာတွေရဲ့ delete ထုံးနှံစင်လာမဟုတ်ဘူးမြန်မာလူမျိုးတွေစရိုက်မဟုတ်တော့လုံချုံရင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့ဟိုတင်းကျက်တဲ့ဥပဒေတွေဆိုတာနဲ့ချုံတော်ုံနဲ့တော့မရဘူးညာကျွန်တော်မြင်တာလူတွေရဲ့အသိဉာဏ်ကိုငိုမူလပေါ့ညာကျွန်တော်ရင်ရဲတည်မှုရဲ့အသိဉာဏ်တွေကိုပြန်ရအောင်ဘယ်လိုလုပ်မလဲဆိုတာပို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်ဗျာ
ဆရာလည်းဥက္ကိုနီရဲ့မိတ်ဆွေကြီးလည်းဖြစ်တယ်ဆိုတော့ဥက္ကိုနီလိုမျိုးပုံကိုမျိုးကိုတကယ်လို့များရန်ညှိုးပေါ့ပုံကိုရင်ရန်ညှိုးရှိခဲ့တယ်တတ်ချင်တယ်ဆိုလို့ရှိရင်တော့မှဥက္ကဋ္ဌရဲ့နေအိမ်နားကနေစောင့်ပြီးတော့လုပ်လို့ရတယ်။နောက်ဥက္ကဋ္ဌရုံးခန်းသွားပြီးတော့စောင့်လို့ရတယ်။ဒါပေမဲ့အခုကလူပုံအလဲမှာနိုင်ငံတကာလေစိတ်ဆိုတဲ့တကယ့်ကိုအထင်ကြီးရနေရာကြီးမှာလုတ်သွားတဲ့ဆိုတဲ့အဖြစ်ကတော်ယုံတတ်တည်နေပေါ့တော်ယုံကြိုတင်ကြံစီမှုတွေတော့မရနိုင်ဘူးလို့ဘယ်လိုများထင်ပါလဲရှင်ဟုတ်ကဲ့
အဲသူကတော့အုပ်စုတစုကနေပြီးတော့တေချာကိုအကွက်ကျစီမံပြီးလုပ်တယ်လို့ယူဆလို့ရတဲ့
အနေအထားပဲဖြစ်နေတာ
ပေါ့ခင်းချင်းဖြစ်နေနော်ဟ
ုတ်ကဲ့ပါဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအခုကျွန်တော်တို့ဥက္ကဋ္ဌမိသားစုနဲ့ရင်းနေတယ်ဆရာရဲ့ဦးသိန်းလွင်ရဲ့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ဖုန်းဝင်လာတယ်ကျွန်တော်လည်းမယုံဘူးဒါနဲ့ကျွန်တော်တို့လေးစိတ်လိုက်သွားတော့မြောက်ကလာပါဆေးဟိုကြီးဟိုလိုက်သွားတာပေါ့နော်နောက်တော့အဲ့ဒီကံမှာလမ်းမှာကြောင့်ဘာတွေ့လဲဆိုတော့ဒီဥက္ကဋ္ဌတောင်မှပေါ့နော်ဒါအလွယ်တကူလောက်ကြံသွားရင်ကျွန်တော်လူတော်လည်းသွားနေတဲ့နိုင်ငံကောင်းဆောင်အချိန်မီလောက်ကြံနိုင်တယ်ဆိုတဲ့အတွေ့ရလိုက်တယ်အဲ့တွေ့ရကျွန်တော်အရန်ကြောက်သွားတယ်ဘာလို့ဆိုတော့ခုနေမှာသာလဲကျွန်တော်ဒေါက်ဆန်းစုကြည်တခုခုတူလို့ဖြစ်ကြည်တိုင်းပြည်ကထိမ့်လုံအောင်ရပါမလားမသိဘူးကတောင်းဝင်းဖြစ်သွားမယ်အခုလုံညုံရေးနေသားရတော့ကျွန်တော်ဘာမှစိတ်မချအောင်ဖြစ်နေတိတ်မကြသေးခင်မှာပဲကျွန်တော်တပည့်လေးတယောက်ကတမတ်သားလောက်ဆိုးကျိုးလေးကိုဆွဲပြီးသွားတာနောက်ကနေဖြုတ်ပြီးလှုပ်သွားတယ်ဆိုတော့အဲ့တော့ဗမုတ်တဲ့ဟိုဒီမြို့တော်ခမ်းမပေးမှာအမျိုးသမီးတယောက်ကဖုန်းပြောနေတော့ဖုန်းလှုပ်ပြေးတယ်ဆိုတော့အဲ့တော့ကျွန်တော်တို့တွေကဒီမလုံညုံတဲ့ဘဝကိုရောက်နေတယ
်ဒီသတင်းထုတ်ပြန်ကျင်းနှေးကွေးတာပေါ့နော်အဲ့တော့ပွင့်လင်းမြင်သာမှုမရှိဘူးသတင်းထုတ်ပြန်တာနှေးကွေးတယ်ဆိုလို့ရှိရင်နိုင်ငံတကာမှာသို့ရောသို့လို့ဆိုတဲ့ဟိုထင်မြင်ချက်တွေနောက်ဒီ Facebook တွေဒီလူမှုကွန်ရက်တွေမှာပြန်ပွားနေတဲ့သတင်းတွေဟာအမှန်နေလားအမှားနေလားဘယ်သူမှလည်းမခွဲခြားနိုင်ကြဘူးအဲ့တော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့အချက်အားနည်းနေတာရောဘယ်သူမှတာဝန်ရှိလို့ထင်ပါလဲရှင်ဥမာဟိုနိုင်ငံတော်တမရယုံမှာပဲတာဝန်ရှိသလားပြည်ကြားရေးဝန်ကြီးဌာနမှာတာဝန်ရှိသလားပြည်သူရဲတပ်ဖွဲ့အနေနဲ့ရောတာဝန်မရှိပေဘူးလား
ဟိုပြည်သူရဲတပ်ဖွဲ့တော့တာဝန်ရှိတယ်ဒါပေမဲ့ပြန်ကြားရေးကသူယူထားတာအခုသတင်းစာ3000လောက်ရှိတယ်သူကသတင်းတောက်တွေရှိတယ်သူတို့ကလည်းသတင်းစာရှင်းလင်းပွဲကိုသူတို့လုပ်ပြန်သူတို့ကဒီ information ကို assess လုပ်ဖို့ကသူတို့ကအကောင်းဆုံးလူတွေပဲလေဟောသူတို့လုပ်ရင်အားလုံးရရမယ်ဟောသူတို့လုပ်ပေးရမယ်သူတို့ကြံတဲ့သတင်းဌာနတွေကိုသူတို့ပဲပေးရမယ်အဲ့တော့မှန်ကန်တဲ့သတင်းဟုတ်မဟုတ်ကိုသိဖို့ကပြန်ကြားရေးဝန်ကြီးဌာနအတော်လေးကိုတာဝန်ရှိတယ်ဒါပေမဲ့ဒီဟာကိုရဲရမထုတ်ပြင်းတော့သူတို့ဘယ်လိုမှလုပ်လို့မရဘူ
းဟုတ်ကဲ့ပါအခုဆိုလို့ရှိရင်လေးစိတ်လုံးကြုံကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလူမှုငယ်တွေမှာဟိုဟာသသဘောတွေပြောနေကြတာပေါ့လေးစိတ်လုံးကြုံကြီးကတော့လုံးကြုံကြီးတွန်းမြင့်လိုက်ပြီးဆိုအုံနေခဲ့ပုံကြီးတွေပြထားကြတာတို့ဟာလေးစိတ်လုံးကြုံကြီးကတော့ဆိုပြီးတော့ဒီတက္ကစီဒရိုင်ဘာတွေကိုဟိုဘဲတက္ကစီဒရိုင်ဘာတွေရဲ့တက်တီကိုပေါ့ချီကျူးထားကြတာတွေပေါ့နော်အဲ့တော့လေးစိတ်လုံးကြုံကြီးဆိုတဲ့အပိုင်းမှာလေဒီလေးစိတ်လုံးကြုံကြီးကိုတာဝန်ရှိတာကလေရှင်းရှင်းပြောရလို့ရှိရင်ပြည်သူရဲတပ်ဖွဲ့ပေါ့နော်အခုလောလောဆယ်မှာဆိုပြည်သူရဲတပ်ဖွဲ့ကလည်းပြည်ထရေးဝန်ကြီးဌာနအောက်မှာပဲတာဝန်ရှိတယ်အဲ့တော့ပြည်ထရေးဝန်ကြီးဌာနကိုတာဝန်ခံတဲ့ပုဂ္ဂိုလ်ကတော့အမှအရက်သားအစိုးရဆိုပေမဲ့တမရာကြီးဥထင်ကျော်အနေနဲ့ကလည်းထိထိရောက်ရောက်ဒီအာဏာတက်ရောက်မှုမရှိဘူးဩဇာတက်ရောက်မှုမရှိဘူးပေါ့နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဘက်ကကြည့်မယ်ဆိုလေဒါသူဩဇာဒိုက်မတက်ဆိုင်ဘူးအဲ့တော့ဒိုက်ရိုက်တက်ဆိုင်နေတာကာကွယ်ရေးဦးစီးချုပ်ရဲ့တာဝန်လို့ရောယူဆရတာပေါ့နော်အဲ့တော့ဒီနေ့ထိလည်းကာကွယ်ရေးဦးစီးချုပ်ကြီးကဘာသမ်းမှလည်းမကြားသေးဘူးဆိုကိုမြာရေးအနေနဲ့ဘလို့စမ်းစစ်လို့ရလဲရှင
်အားနည်းချက်တွေကအများကြီးမှန်တယ်ဖွဲ့စည်းပုံအရဆိုလို့ရှိရင်တော့ပြည်ထောင်စုဒီနဲ့ပတ်သက်ပြီးတော့တာဝန်ခံမှာတက်မရကာကွယ်ရေးဦးစီးချုပ်ပဲဒါပေမဲ့ကျွန်တော်ဒီနေရာမှာကျွန်တော်စဉ်းစားတာဒီကိစ္စတာမန်လူတက်မှုတစ်ခုမဟုတ်ဘူးတော့နိုင်ငံရေးနဲ့ဆက်ဆက်တယ်လို့တွေးလို့ရတယ်ဘာမှအချက်လည်းမရှိသေးလို့ကျွန်တော်ဘာမှမပြောသေးတာအော်ဒီကိစ္စကိုဖြည့်ရှင်းတဲ့အခါမှာသူ့ပဲခုပဲလို့အစ်စ်တွေတင်နေပြီးကျွန်တော်ဖြည့်ရှင်းလို့မရဘူးလို့ကျွန်တော်ကလည်းယူဆတယ်။ပေါင်းရတော့မှာလောက်ရတော့မှာနောက်တစ်ခါကျွန်တော်ဆိုးဆိုးပြောလို့ကျွန်တော်အသက်50 52နှစ်ထဲမှာရောက်ပြီဒီလိုမျိုးဖြစ်ရမျိုးကျွန်တော်တကြိမ်မှမကြုံဘူးဒါ first time အဲ့တော့ကျွန်တော်မကြုံခဲ့ဘူးဒီလိုလေးစိမ်းမှာတောင်းဝန်ကြတဲ့ပုံစံကြီးလည်းကြုံခဲ့ဦးမှာမဟုတ်ဘူးအဲ့ကျွန်တော်နိုင်ငံမှာလည်းအစင်လားမရှိခဲ့ဘူးဟိုဖတ်စပ်လာခင်တော့ပြူစောတီတဲ့ဖွဲ့တွေပါရတာရှိခဲ့တာလေအဲ့ဒါကြီးကျွန်တော်တို့မမိခဲ့ဘူးအဲ့လေစိတ်တောင်ကြရမကြုံမှုတဲ့အခါမှာဒီလိုမျိုးဖြစ်လာလိမ့်မယ်လို့မျှော်လင့်ထားလိမ့်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့ဒါတွေကအားနည်းချက်တွေတော့ရှိခဲ့ပဲ
เออตะกุชิดาก็เสี่ยอุโกนี่เนี่ยนายมาอ๋ออุนิเวนายมาอ๋อเจ้าอุตันเสร็จไทม์อุโกนี่ลาตัดตัวอาชีเดตัดมรวานนี่ภิโรมาจนเราสีเสร็จตะบักกันนี่ภิโรมาจินาเจ็ดตะบักทุบภิโรชาปุยตัวมาสว่าอาชีเดดาริยาบะลาวดิเอาขึ้นล่ะมะเลบะลาวดิปูปองส่งเยตัวมะเลบะลาวดิลงชุงยิอเสร็จเล่ภิโรมาปูปองส่งเยภิโลกไก่ตัวมะเลสู่ล่ะปูอี้จี้เลยเนี่ยเออโหชิเนอุโกนี่เนี่ยปะตะภิโรบ่เลอ่ะอ่ะหมายยาเสียเลยภาริเมียสิบาดิเป
Kama. To be all the Aguna Vedrono. That's a diamond and bogu Neroma. General Tuwa, young kid. At a manganet in the Gario, that's a Ludis Yabule, Kedes, Ramuli Bono. At a general Badu deso. Gonna go down Kamu, down with you, John Nangama, young Anne. The cuckoo down she did go to town come, down you are. I do down to a cheap one to Loma. A good brother, down come down, you mishib and a good brother. Nasalina, my big mother, and took dinner, no? I look to like this way, Cola Lari, my piano. A good remote way, fellow, my Cola Lari, Tabian, got a car. One
more,
young,
โอเคป่ะเสียอนิเนี่ยอูเสียกุญญาเนี่ยนำเมจี้บ่ดาตะนักงานลงเนี่ยตีบ่ดิตัวดิภွေซี้บ่งฉีกันอู้ดิปินสีเยด้วยกูดีไซน์มันมาจูซาเกเรดุติยาวท้องโลจีเยโลหนาวโลเปียวโลยะอองกูดิภွေซี้บ่งฉีกันอู้ดิปินสีเนี่ยปะตะบิเจ๊จะเล็จจะอเมียนเปียวเกเรลูเออตูเยเกเรสาอูคลีเนี่ยปะตะบิเปียวป่ะไปบ่าวเช่นตูก็เตยขวนก็แตกขวนเนี่ยสรแล้วปฐมสงสาอูกูเยเดฉิ่งมาจนเนี่ยเสียก้องตันเนี่ย2หยกก็อมาซาเลยเยไปอ่ะตูก religious harmony act ဆိုတာသူကအဲ့ဒါလေးကိုသူသဘောကျတယ်သူကဒီစင်ကာပူမှာပေါ့ခလေးကဘွားကနေစပြီးတော့ Hindu Muslim religious harmony act ပေါ့ဘာသာရေးမြစ်တဟာစာတာဖြစ်မှု
โอเคป่ะจมารุอารมณ์ปอนเนาะดีမြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးပင်းလာကြတယ်ဟိုจมารุမျိုးတွေတော့မွတ်စလင်တကယ်ချင်းတွေအများကြီးရှိတယ်ဟိန္ဒူတကယ်ချင်းတွေလည်းအများကြီးရှိတယ်ခရစ်ယာန်တကယ်ချင်းတွေလည်းအများကြီးရှိတယ်အားလုံးကတဟဇာတာပြင်းပြတတ်တာနဲ့မိမြန်မာပြည်ကိုချစ်ခဲ့ကြတယ် အခုလာရုပဲဥက္ကုဏီကလည်းချစ်ခဲ့တာပါပဲအဲ့တော့ကျမတို့အားလုံးပေါ့နော်ဒီမြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးပင်းလာကြတယ်ဟိုကျမတို့ဒီနေ့ဆွေးနွေးပွဲမှာဆရာဥက္ကုဏီကိုခုံပြုတ်ရင်းနဲ့ကျမတို့အားလုံးဘာသာတရားကွဲပြားတာတွေမကွဲပြားတာတွေမဟုတ်ဘူးဒီနိုင်ငံမှာမွေးဒီနိုင်ငံမှာကြီးပြီးတော့ လေလာသူတွေရဲ့သဘောထားအမြင်ကိုရန်ကုန်စတူဒီယိုမှာ VOA ညွှန်ပိုင်းစီစဉ်ရဲ့အက်ဒီတာဒေါက်ခင်စိုးဝင်းကတွေ့ဆုံဆွေးနွေးပြီးတော့တင်ဆက်ခဲ့တာပါဒီဆွေးနွေးပွဲကျင်းပပြီးနောက်တရက်မှာပဲနိုင်ငံတော်သဘောထားရုံးကထုတ်ပြန်တဲ့ကြေညာချက်မှာဒီပြစ်မှုကျူးလွန်တဲ့အခါမှာပူးပေါင်းပါဝင်ခဲ့တဲ့တရက်ခန့်အောင်ဝင်းစော်ကိုဖန်ပြမှာဖန်ဆီးရရှိမိတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရက်2019ခုနှစ်ဖေဖော်ဝါရီလ6ရက်မနေ့9နာရီတိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြမပြည်ကပေးစာကဏ္ဍနဲ့အတူဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ကျူးလွန်သူတွေကိုဖမ်းဆီးရေးယူနိုင်ဖို့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထရေးဝန်ကြီးဌာနလိုအပ်ရင်တပ်မတော်ရဲ့အကူအညီလိုပါတယ်ဥက္ကိုနီဟာ NLD ပါတီရဲ့အရေးပါပုဂ္ဂိုလ
်တရားလွှတ်တော်ရှေ့နေဥက္ကိုနီလှုပ်ကြံခံရမှုအကြောင်းသုံးသပ်တင်ပြချက်ကိုနားဆင်ရမှာဖြစ်ပြီးအစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားကထူးခြားစံပြတဲ့သတင်းအတိုထွားတွေကိုလည်းနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့တက်တန်း85နှစ်ပြည့်သွားပြီဖြစ်တဲ့ VOE အတွက်အမှတ်တရလေးတွေရေးလာတဲ့သောရရှင်တွေရဲ့ Facebook ပေါ်ကမှတ်ချက်တချို့ကိုပြောပြပေးကြပါတယ်ဟုတ်ပါတယ်ကျမတို့ VOA American တန်းကဒုတိယကမ္ဘာစစ်မှာ American ပါဝင်အပြီးသတင်းခုနှစ်ပတ်ကြာကြာနယူးယောက်မြို့မှာရှိတဲ့အတန်းလွင်စတူဒီယိုလေးတစ်ခုကနေပြီးတော့ဂျာမနီနိုင်ငံကို15မိနစ်ကြာလှိုင်းလိုတိုက်ရိုက်ရေဒီယိုအစီအစဉ်ကို1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစလွှင့်ပြီးတော့ VOA ဆိုတာစတင်ခဲ့တာပါနော်အခုတော့အဲ့လိုအတန်းစလွင့်ချိန်ကစပြီးတော့ရည်တွက်မယ်ဆိုရင်နှစ်ပေါင်း85နှစ်ဒီသတင်းပတ်မှာပြည်သွားခဲ့ပါပြီ VOA American တန်ကို Washington DC မြို့တော်မှာအခြေစိုက်ပြီးတော့ကမ္ဘာတလောကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာ VOA ကဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးတော့ဂီတတစ်ချင်းနဲ့30ချက်စရဲကဏ္ဍပေါင်းစုံတွေပါဝင်တာပါအဲ့နောက်ပိုင်းမှာတော့အခုဆိုရင် VOA က Multimedia နိုင်ငံတကာအတန်းလွင့်ဌာနအဖြစ်နဲ့ဒီကနေ့မှာဆိုရင် radio ရုပ်သံ internet စားတဲ့နေလန်ပေါင်းစုံတုံးပြီးတော့ဘာသာစကားပေါင်း48မျိုးနဲ့တကွာလုံးကိုထုတ်လွှင့်ပေးနေတာပါ2016ခုနှစ်အထိကြည့်မယ်ဆိုရင် video ကိုအားပေးနားဆင်ကြည့်ရှုတဲ့ကမ္ဘာတဝိုင်းကပြည်သက်အရေးတွေကသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ဒီလိုမျိုး video ရဲ့85နှစ်ပြည့်အမှတ်တရမွေးနေ့အတွက်သွားရရှင်နေရေးလာကြတဲ့အထက်မှာစိုးတန်းအေက
သတင်းကောင်းတွေဖြစ်နိုင်ပါတယ်သတင်းဆိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်အဲ့ဒါကြိုက်တာ VOA ရေ
မျိုးဆွေအောင်ကတော့
တမိုင်းရှည်လျားတဲ့ VOA သတင်းအမှန်များစွာထုတ်လွှင့်ဖော်ပြနိုင်ပါစီခင်ဗျာ
တော်ရှင်ဇော်ဇော်တန့်စင်ကလည်းအခုလိုဆိုလာပါတယ
်သတင်းကောင်းဖြစ်စီသတင်းဆိုးဖြစ်စီအမှန်ဖြစ်စီဖို့နဲ့အမှန်နဲ့အမှားပြိုင်ဆိုင်တာကိုမြင်ရကြားရရင်အမှန်တရားဘက်ကယက်တည်ပြီးပါ VOA
ရှမ်းပြည်ဆရာတင်ဆိုတဲ့တော်ရရှင်ကတော့85နှစ်ပြည့်သော VOA ဂုဏ်ယူပါသည်တဲ့ဟုတ်ကဲ့ပါ85နှစ်ပြည့် VOA ကိုအခုချိန်ထိနားဆင်အားပေးလာကြတဲ့တော်ရရှင်တွေကိုအထူးကျေးဇူးတင်ပါတယ်တခြား VOA အစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းဆက်ပြီးပြောပြပေးသွားပါမယ်အခုတော့တော်ရရှင်တွေကိုနောက်တိုင်းတီလီတုံးနဲ့ဖြောပြပေးကြပါတယ်နောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာမြန်မာနိုင်ငံမတော်တော်လေးကိုထိတ်လန့်အံ့ဩစရာဖြစ်စေခဲ့ရတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းနဲ့နောက်ဆက်တွဲအကြောင်းအရာတွေကိုသောရရှင်နေမှတ်ချက်ရေးလာကြတာတွေကိုဝေမျှပေးသွားခြင်းပါတယ်ရှင်။အခုတစ်ပတ်သောရရှင်နေကိုဖျော်ဖြေပေးဖို့ရွေးချယ်ထားတဲ့အနောက်တိုင်းတေးလီကတော့ဒီ Billboard Hot ဖြစ်ဆုံးတေးနံပါတ်1ရာစင်းမှာနံပါတ်1ချိန်နေတဲ့သတင်းပဲဖြစ်ပါတယ်။ဒါဒုတိယအချိန်မြောက်နံပါတ1ချိန်တာဖြစ်ပါတယ်။အဖွဲ့ဝင်၃ဦးပါ American Hip Hop အဖွဲ့ဖြစ်တဲ့ Migos တီးဆိုထားတာပါ။2016အောက်တိုဘာလကောင်မှာထွက်တဲ့တပုတ်သေးသချင်းတက်ပြားကဖြစ်ပြီးတော့သူတို့နောက်ပိုင်းထွက်မဲ့ Culture တေးတက်ပြားထဲမှာပါဝင်တဲ့သချင်းဖြစ်ပါတယ်ရှင်။ Billboard Hot 100 Number 1 ချိန်နေတဲ့ Bad and Boogie ဆိုတဲ့သချင်းကိုနားဆင်ကြည့်ပါဦးနော်
။ You know Young Rich You know so we ain't really never had no old money. We got a whole lot of new money though.
Hey! Raindrop, drip, drop top, smoking, no cooking the hot box. Cooking! No, your bitch, yeah, that. Cooking up beef in the crock pot, We came from nothing to something. Hey! I don't trust nobody, grip the trigger, Call up the gang and they come and get gang. Cry me a river, give you a tissue. My bitch is bad and bullshit, Cooking up with a Uzi. My niggas is savage, ruthless. We got 30s and 100 rounds too. My bitch is bad and bullshit, Cooking up with a Uzi. My niggas is savage, ruthless. We got 30s and 100 rounds too. All set. Woo. Records on records, got backers on backers. I'm riding around in a cool. I take your right from you. I'm a dog. Roof. Beat her walls loose. Hey. Hop in the brawl. Woo. I tell that bitch to come for me. I swear these niggas is under me. Hey. The hate and the devil keep jumping me. Back rows on me, keep me company. Hey, we did the most. Yeah, pull up and goes. Woo. Yeah, my diamonds a choker. Holding a fire with no holster. Bah. Read the ruler, diamond cooler. This a roller, not a mule. Hey. Dabbing on them like the usual. Damn. Magic with the brick do voodoo. Magic. Courtside with a bad. Then I send it through Uber. Go. I'm young and rich and plus I'm bougie. Hey. I'm not stupid, so I keep the Uzi. Records on records, got backers on backers, so my money making my back ache. You got a low act rate. We from the north, yeah, that way. No. Fat cookie in the ashtray. This national smash day. Hop in the limb, have a drag race. Smash. I let them birds take a bath, babe. Raindrop, drop top, smoking, no cooking the hot box. Cooking, no, your bitch, yeah, dot. Cooking the beef in the crock pot. We came from nothing to something. Hey, I don't trust nobody, grip the trigger, Call up the gang and they come and get gang. Cry me a river, give you a tissue. My bitch is bad and bullshit, Cooking up with a Uzi. Bah. My niggas is savage, ruthless. We got 30s and 100 rounds too. My bitch is bad and bullshit,
Mingus Poet Dishare, Billboard Hot 100 Mare, Namedi Tate, Bad and Boogie Sure at the Chimchi Parish. Yama Dishit or Rashin, Yama the Chinese Buguna by my Sabi or Tolin Bidoma Piparish. Guraguna Ron, Bioga, the way, Bigger, the Jim Batama, Dorolego, Dono Lolo, Alon Tate Lamp, Chikia, the Jinapone, A now Sedre, Gisarina, but the Bureau of Dorashin, ye, we when you such a muso, Facebook Samina, Mama, Lai Jarako, Wimia, Bijamarino. Along the jarry time, big at the Ningrini, young old lady, my loads and can be a day soon to a gayari. Ugoninet, Luda, the Marugo, light pan be a dexi, the ma, Osudega, Goni win, day soon to a yare, a muma, let it the net mago, lay up, pammy gave me melee. Hey, Naguera, Joga into Riga, Bedu Bewa, Beduma diga down when she is raro, a cootie appear, Mayana in the cinema, shivari. Damele, D, Muna, but the Lurido, Mimiago, Pansy, say, Tabi melee. ပြီးခဲ့တဲ့တောက်ကြံတွေကတော့ဒီလောက်ကြံမှုမှာပူပေါင်းပါဝင်သူတအုပ်ဖြစ်တယ်လို့တန်တရားရှိခံရတဲ့ဦးအောင်ဝင်းစောကိုဖမ်းဆီးမိထားပါပြီလို့နိုင်ငံတော်သမ္မတရုံးကနေပြောကြေညာချက်ထုတ်ပြန်ထားပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့ကိုပိုင်းထင်မြင်ယူဆချက်တွေကို ဥက္ကုဏီဟာမြန်မာနိုင်ငံအတွက်အလွန်တန်ဖိုးရှိတဲ့ပုဂ္ဂိုလ်သူဆုံးမသွားရတဲ့အတွက်အထူးဝမ်းနဲ့ကြေကွဲရပါတယ်လို့ပြောလာပါတယ်မြန်မာနိုင်ငံတိုးတက်ဖို့ခြေဥ်ပြင်ဖို့ရခေတ်အကြတဲ့လူတယောက်ဆုံးရှုံးလို့တော်လေးကိုဝမ်းနဲ့ကြေကွဲရပါတယ်ဗျာဥက္ကုဏီကောင်းတာတူကလေးလာပါစေဗျာ တော်ရရှင်ဖုံးတော်ကအထူးဝန်းနဲ့ကြေကွဲရပါကြောင်းပြောတော်ရပါ။ဒါမဲ့လည်းဒီလိုမျိုးရှင်းနေဥက္ကုဏီဆုံးပါသွားရတာအတွက်ဝမ်းပန်းတသားနဲ့လူမျိုးရေးဘာသာရေးအမုန်းတရားလက်ခံထားပြီးရေးကြပြောကြတာတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာတွေ့ရပါတယ်ရှင်။ဒီလိုလှုပ်ဆောင်မှုတွေကမြန်မာနိုင်ငံရှောက်လန်းနေတဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုလည်းလေ့လာကြပါ။ ဘေဘာသာမှာပဲနေနေလူသားတိုင်းမိသူမဆိုအခုလိုလူလူချင်းတက်လို့တေးရမှာမကြောက်တတ်တယ်လို့မရှိပါဘူးကျွန်တော်ခရစ်ယာန်တယောက်အနေနဲ့ဒီနေရာမှာကျွန်တော်ရန်သူဖြစ်ခဲ့ရင်တော့အနည်းဆုံးတော့စေမကောင်းဖြစ်မိမှာအသေးချပါဒီဖြစ်စဉ်မှာကျွန်တော်ထိတ်လန့်မိတာကလူသက်တရားခံထက်ပညာရှင်တယောက်တေးတာကိုတချို့တွေလက်ခုပ်တီးဝမ်းသာနေကြတာကိုပါ တော်ရရှင်တင်ကိုကတော့ဒီအမှုကိစ္စမျိုးဟာနိုင်ငံတော်အတွက်အထူးအရေးပါတာမလို့ပြည်ရင်းတက်ဖွဲ့တွေနဲ့ပဲမလုံလောက်ဘူးဆိုရင်နိုင်ငံတကာကိုအခုညတောင်းတင်ပါတယ်ဆိုပြီးတော့အကြံပြုလာပါတယ်ကျွန်တော်ရော NLD ကောင်းဆောင်တဲ့အဖွဲ့ကိုစိတ်ပြတ်ချင်းလာပြီဗျာ
ဘာကိုမှမပြတ်သားဘူးခင်ဗျားတို့မနိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရှိတယ်အခုကြီးတောင်းပေါ့ဗျာအခုတော့တကယ်တော်တဲ့တက်တဲ့သူဥကိုနီလိုလူတယောက်အပြင်နောက်ထပ်အမှန်တရားကိုမျက်နှိုးသူဥနေဝင်းလိုတံပိုးမဖြတ်နိုင်တဲ့သူတွေကိုဆုံးရှုံးလိုက်ရပါပြီကျုပ်ကတော့လုံးဝဖြေမရနိုင်ဘူးဗျာခင်ဗျားတို့ကမျိုးသားပေါင်းစည်းရေးလို့ဆိုခဲ့ကြတယ်ဒီလိုလူတွေကိုဆက်ပြီးတော့လွတ်ထားနေဦးမယ်ဆိုရင်တော့တတိုင်းပြည်လုံးပြာကျသွားလိမ့်မယ်ကျွန်တော်ပါဝင်80ရာခိုင်နှုန်းက NLD ကိုထောက်ခံနေတော့မှာဗျာ
သူ့လိုပဲနောက်ထပ်တော်ရရှင်တန်တင်ကတော့ဒီအမှုအတွက်ကြောသားရင်သားမခွဲကြပဲနဲ့အမှုမှန်ပေါ်ပေါက်ရေးအတွက်အဓိကအထားဆောင်ရွက်ပေးကြပါဆိုပြီးတော့အခုလိုပြောလာပါတယ
်ရဲလုပ်ငန်းအရဆိုရင်ပထမအချက်အနေနဲ့တရားခံဥမိအောင်ရှာရပါတယ်တရားခံကပြည်သူတွေဖမ်းပေးပြီးပါပြီအမှုစစ်တာငှပြောသည့်အခွန်နွာတာထက်တောင်ခတ်နေဦးမယ်ဒုတိယအချက်ကတော့တရားခံကိုမမိဘူးဆိုရင်တော့မှသူ့ကိုမလိုသူရန်ညှိုးထားနေသူတွေကိုခေါ်ပြီးစစ်ကြရပါတယ်တခုတော့တိုက်တွန်းလိုပါတယ်တရားခံဟာခမည်းတော်အဖေဖြစ်နေအောင်အမှန်ကိုဖော်ထုတ်ပြီးပြည်သူဝန်ထမ်းကောင်းပါဆိုတဲ့ယုံကြည်မှုကိုတော့လက်လွတ်မခံပါနဲ့ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ွယ်ကအကျိုးကိုင်သူတွေရှိပါတယ်လို့တွင်တွင်ပြောနေကြသူတွေတော့တကယ်တမ်းသိရင်လဲနောက်ွယ်ကအကျိုးကိုင်သူကိုဖော်ထုတ်ပေးပါဆိုပြီးတော့မျိုးချစ်ကရင်လေးကအခုလိုမျိုးခက်ထိတ်ထိတ်ရေးလာပါတယ်ရှင
်မြမပြည်မှာဘယ်ကိစ္စဖြစ်ဖြစ်အချင်းချင်းမညီညွတ်ပဲပြည်တည်ဝေဖန်နေကြတာနဲ့အဓိကတရားခံပြဖို့အချိန်ရတော့အောင်အာယုံလွဲပေးနေကြတာကြားပြီးဒီအချင်းတွေဟာအသားစင်မြေဆက်ထိအောင်လက်ဆင့်ကမ်းနေကြတဲ့လောရွက်တွေပါရတန်းကရကြပါတော့တခါလာလဲနောက်ကကျူကိုင်သူတွေကိုထိရောက်စွာဖော်ထုတ်ပေးပါလမဲကြီးတွေရှိတယ်ဆိုတဲ့စကားတွေလည်းရိုးနေပါပြီဒီလောက်တောင်လမဲကြီးတို့ကျူကိုင်သူတို့ကိုတိနေရင်လဲဂုတ်ဆွဲပြီးရဲလက်အပ်လိုက်ကြပါဗျာ
ဒါကတော့ဒီဇန်နဝါရီလ29ရက်နေ့မှာလုံခြံခံရပြီးတော့တည်ဆုံသွားရတဲ့ဥပဒေအကြံပေးရှင်းနေဥက္ကဋ္ဌရဲ့အမှုနောက်ဆက်တွဲဘယ်သူမှတာဝန်ရှိတယ်လဲဆိုပြီးတော့အခုချိန်ထိဒီအာဏာပိုင်တွေဘက်ကလည်းတရားခံကိုလိုက်ပြီးတော့ရှာဖွေနေတဲ့အချိန်မှာတော်ရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်ရှင်ဒီလိုတော့အစာတွေဖော်ပြတာဒီမှရင်ရက်ချင်ပါရင်တော့ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bami's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးကြပါလိမ့်ရှင်ဖေဖော်ဝါရီလအမွေးနေ့ရှင်ဝမ်းသူမျိုးတွေကကိုစောထွန်းကတော့ရဝေးကတငယ်ချင်းတွေညီကိုမောင်နှမတွေအတွဲဆိုပြီးတော့နီနီခင်စောရဲ့မွေးနေ့လက်ဆောင်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့မွေးနေ့ရှင်ကိုယ်တိုင်တေးတောင်းလာပါတယ်ရန်ကုန်မြို့ဘိုချိုရက်ကွက်မှာနေတဲ့ဖေဖော်ဝါရီလ6ရက်အမွေးနေ့ရှင်တငယ်ချင်းတက်တာအတွက်ဗာဂျီးနီးယားကတငယ်ချင်းနဲ့မိသားစုကမွေးနေ့မြစ်တာတေးလက်ဆောင်ပါပါတယ်ရှင်။ဒီလိုဒီတစ်ပတ်ကုနာရောင်ကမွေးနေ့ရှင်ကိုစောထွန်းကိုရိုင်းတောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရနော်။နီနီခင်စောတီဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
Happy birthday, happy birthday.
ဆိုထားတဲ့ဝင်းနေလက်ဆောင်ဆိုတဲ့တချင်းလေးကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင့်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင
်။တော်ရရှင်များရှင်။နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငကူအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြရပါမယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးကိုအဆုံးဖြတ်ပေးမယ်။ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရဲ့ဒီသတင်းပတ်ရဲ့ဆွေးနွေးတင်ပြချက်ကိုမန်အင်ဂျင်နီကကူညီတင်ဆက်ထားပါတယ်ရှင်။
ဇန်နဝါရီ29ရက်နေ့ညနေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင့်နေဥကိုနီအင်ဒိုနီးရှားနိုင်ငံလေးလာရေးခီးကအပြန်ရန်ကုန်လေစိတ်ကိုအရောက်တနတ်သမားတယောက်ကအနီးကပြစ်ခတ်လှုပ်ကြံလို့တေဆုံးခဲ့ရပါတယ်ဒီဖြစ်စဉ်ကိုပြည်တွင်းကသာမကနိုင်ငံတကာကလည်းအထူးစိတ်ဝင်စားတဲ့မှုခင်အမျိုးသားပါအကြောင်းကားတော့ဥကိုနီဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အာဏာရ NLD ပါတီရဲ့အရေးပါတဲ့သူတယောက်ဖြစ်တာလူနည်းစုအစ္စလမ်ဘာသာဝင်တယောက်လည်းဖြစ်နေတာစတဲ့အကြောင်းတွေကြောက်ပါဖေဖော်ဝါရီ3ရက်နေ့အရောက်မှာမှလူသက်တရားခံဦးကြည်လင်းရဲ့ကြံရပါဒါမှမဟုတ်ဦးကြည်လင်းရဲ့ထွက်ဆိုချက်အရဦးကြည်လင်းကိုလူသက်ဖို့ခိုင်းစေသူဦးအောင်ဝင်းစောကိုဇန်နဝါရီ30မနက်4နာရီလောက်ကတည်းကဖမ်းဆီးရမိထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကထုတ်ပြန်ကြေညာပါတယ်တကယ်တော့အခုမှုခင်ဖြစ်စဉ်နဲ့ပတ်သက်ပြီးဖြစ်ရမှန်ပေါ်ပေါက်ချင်းမပေါ်ပေါက်ချင်းဟာဒီမိုကရေစီခေတ်သစ်တစ်ခုကိုသွားနေတဲ့နိုင်ငံတနိုင်ငံရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးတနည်းပြောရရင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အပေါ်ပြည်သူတွေယုံကြည်မှုအပေါ်အများကြီးကြေရက်ခတ်မှုရှိနိုင်ပါတယ်ခုတစ်ပတ်ဒီကိစ္စဆွေးနွေးတင်ပြသွားပါမယ်
။မှုကင်းနဲ့ပတ်သက်တဲ့ဖြစ်စဉ်ကိုပြန်ပြောရရင်ဇန်နဝါရီလ29ရက်ညနေ 9:00 ဝန်းကျင်မှာ NLD ဥပဒေအကြံပေးဥကိုနီဟာစင်ကာပူလေကြောင်းလိုင်းနဲ့ရန်ကုန်အပီပီဆိုင်ရာလေစိတ်ကိုရောက်လာပါတယ်။ပြည်ထောင်စုဝန်ကြီးဌာနရဲ့အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံလေလာရေးခီးစဉ်တွားရောက်ပြီးအဖွဲ့ဝင်တွေနဲ့အတူပြန်ရောက်လာတာပါ။လေစိတ်အရောက်တာမီနယ်1ဂိတ်နံပါတ်6ထွက်ပေါက်ရှိတက္ကစီစတန်ရှိမှာမီးလေးကိုချီရင်ကားဆောင်နေတော့လူသက်သမားကပစ္စတိုတနက်နဲ့အနီးကပ်ပြစ်ခတ်လှုပ်ကြံတက်ဖြတ်ခဲ့တာဖြစ်ပါတယ်။ဥက္ကုဏီနေရာမှာပဲပွဲချင်းပြီးတေဆုံးသွားပေမဲ့လူသက်သမားကိုတက္ကစီသမားတွေနဲ့ပြည်သူတွေကဝိုင်းဝန်းဖမ်းဆီးနိုင်ခဲ့ကြပါတယ်။မှုကင်းဖြစ်ပွားပြီးပြချင်းဥကြည်လင်ရဲ့ကိုကြီးအချင်းပါလက်ရေးမှုပေါက်ကြားခဲ့လို့မှတ်တမ်းပါမန္တလေးလိပ်စာကိုသတင်းတောက်တွေပြည်သူတွေရောက်သွားသလိုရဲတပ်ဖွဲ့လည်းရောက်သွားခဲ့ပါသေးတယ်။
နောက်ထပ်ပေါက်ကြားမှုကတော့စာမျက်နှာ၅မျက်နှာပါဦးကြည်လင်းအစ်စ်ခံချက်ဖြစ်ပါတယ်။အဲ့ဒီမှာသူ့ကိုစစ်ခိုင်းသူဟာဦးမြင့်ဆွေဆိုသူဖြစ်တဲ့အကြောင်းလှုပ်ကြံမှုအတွက်ရန်ကုန်ကိုချိန်ဆိုပြီးလှုပ်ကြံကနီးမှာဦးကိုနီကိုညှို့ပြတာတနတ်နှစ်လက်ထည့်ထားတဲ့လွယ်အိတ်ကိုပေးပြီးလှုပ်ကြံခိုင်းတာစသဖြင့်ထွက်ဆိုထားပါတယ်။ဒီထွက်ဆိုချက်ဟာရဲဘက်ကပေါက်ကြားတာအမှန်ဖြစ်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့သတင်းတောက်တချို့ကိုအတည်ပြုပြောကြားလိုက်ပါသေးတယ်။နောက်ထပ်ထွက်လာတဲ့သတင်းတစ်ခုကတော့ဦးကြည်လင်းကိုခိုင်းစေသူဦးမြင့်ဆွေကို ရန်ကုန်ဖမ်းအန်လန်းတန်လွင်တရားဖမ်းအန်မှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပါဒီသတင်းထွက်လာတဲ့အခါသတင်းဌာနတွေကကရင်ပြည်နယ်ရတပ်ဖွဲ့မှုရမူကြီးကြည်လင်းကိုဖုံးဆက်မေးကြပါတယ်ရမူကြီးကြည်လင်းကအဲ့လိုဖြစ်စဉ်လုံးဝမရှိတဲ့အကြောင်းတရားခံဖမ်းဆီးရမည်ဖြစ်စဉ်လုံးဝမရှိတဲ့အကြောင်းညှင်းဆိုပါတယ်ကရင်ပြည်နယ်ကပဲဒုရမူကြီးကံဝင်းကတော့မြစ်ဆွေဆိုတဲ့သူကိုမြဝတီမှာဇန်နဝါရီ30ရက်ကလေးကဖမ်းဆီးမိထားပြီးဖြစ်တယ်လို့သတင်းဌာနတွေကအတည်ပြုပြောဆိုပါတယ်
ကြားထဲမှာအရေးတကြီးထွက်ပေါ်လာတဲ့ဂွင်းဆက်သတင်းတစ်ခုကတော့မြန်မာနောင်းအယ်ဒီတာကိုဆွေဝင်းကနေအိုးဘိုထောင်ထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစော်တို့ကိုတိကျွမ်းခဲ့တဲ့ဦးအောင်စုအကြောင်းအင်တာဗျူးပါ။အဲ့ဒီအင်တာဗျူးမှာဦးအောင်စုကသူဟာဦးကြည်လင်းကိုကောင်းကောင်းသိတဲ့အကြောင်းသူထောင်ကထွက်ပြီး2016ခုနှစ်ဇွန်လထောင်ထဲမှာဦးကြည်လင်းတို့နဲ့အတူတွဲနေတဲ့တက်မတော်အရာရှိဟောင်းဦးအောင်ဝင်းစော်သူ့စီကိုရောက်လာတဲ့အကြောင်းလူမျိုးချဘာသာချနိုင်ငံခြားတန်တမန်တယောက်ကိုနေကင်းကြောင်တောင်လှုပ်ကြံရမှာဖြစ်ကြောင်းလှုပ်ကြံရင်ငွေ3,500ကနေ1,000တောင်းတလောက်ပေးမယ်လို့စီယုံကြောင်းဦးကြည်လင်းကိုလူတက်ဖို့စိတ်ခိုင်းသူဟာအဲ့ဒီဦးအောင်ဝင်းစော်ဖြစ်မယ်လို့သူတထစ်ချယုံကြည်တဲ့အကြောင်းသူ့နောက်ွယ်မှာအဖွဲတစ်ဖွဲအင်အားစုတစုရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်နောက်ပိုင်းအကျဉ်းသားဟောင်းဦးအောင်စိုးကိုသတင်းဌာနတွေကအင်တာဗျူးလုပ်ဒီသတင်းတွေအကြီးအကျယ်ပြန့်နှံ့လာတဲ့အခါကျမှရဲတပ်ဖွဲ့ဟာဥအောင်ဝင်းစော်ဆိုသူကိုဇန်နဝါရီလ30ရက်မနေ့4နာရီလောက်ခန့်ကတန်လွင်ဖအံတံတားမှာဖမ်းမိထားပြီဖြစ်ကြောင်းနိုင်ငံတော်သမရယုံကဖေဖော်ဝါရီလ3ရက်နေ့ညနေမှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဖြစ်စဉ်ကိုကြည့်ရင်မှုကင်းကိုကင်တွယ်နေတဲ့ရဲတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်ဝင်ကြီးဌာနဟာထုတ်ပြန်တင်တဲ့သတင်းတွေထုတ်ပြန်ပေးဖို့ပြက်ကွက်ခဲ့တာတွေ့နိုင်ပါတယ်။ဒါရင်မကဖအံတံတားမှာဘသူကိုမှဖမ်းမိတာမရှိဘူးလို့တင်းနယ်ရဲမှူးကြီးအဆင့်ရှိသူကသတင်းဌာနတွေကိုလိမ့်လည်ပြောဆိုပါရယ်အကျဉ်းသားဟောင်းကိုအောင်စိုးရဲ့အင်တာဗျူးတွေဥအောင်ဝင်းစော်ရဲ့ဓာတ်ပုံတွေပြန့်နှံ့သွားတဲ့အခါကျမှသူ့ကိုဖမ်းဆီးရမိထားပြီလို့နောက်ကျပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုမှုကင်းဖြစ်စဉ်နဲ့ပတ်သက်ပြီးတကယ့်ကိုအဓိကကြတဲ့တရားခဏ်တွေဖမ်းဆီးရမိထားတဲ့အချိန်နောက်ွယ်ကအဖွဲအစည်းလူပုဂ္ဂိုလ်တွေပါဝင်ပတ်သက်သူစတာတွေကိုပြည်သူတွေမသိကြရသေးပါဘူးတာဝန်ရှိရဲတပ်ဖွဲ့နဲ့ပြည်ထောင်ဝင်ကြီးဌာနဟာဒီမူကင်းကိုအမှန်အတိုင်းဖော်ထုတ်ပါမလားဆိုတာကိုလည်းတန်တရားဖြစ်နေကြပါတယ်။ကိုအောင်စိုးရဲ့အင်တာဗျူးထဲမှာလောက်ကြံပြီးရင်ထိုင်းနယ်ဆက် DKBA နေမြေတဲ့တွားရောက်ရှောင်တင်းရမယ်ဆိုပြီးဥအောင်ဝင်းစော်ရဲ့ပြောစကားပါလာတာကြောင့်လက်နက်ကင်တပ်ဖွဲ့တွေနဲ့များပတ်သက်လေအောင်မလားလို့တွေးတောစရာရှိလာပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဒီအမှုမှန်ဖော်ထုတ်ဖို့ကျူးလွန်သူတွေကိုဖမ်းဆီးရေးယူနိုင်ဖို့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထောင်ဝင်ကြီးဌာနလူအရေးတက်မတော်ရဲ့အကူအညီလိုပါတယ်ဥက္ကိုနီဟာ NLD ပါတီရဲ့အရေးပါပုဂ္ဂိုလ်ဒီမိုကရေစီလိုလားသူအစ္စလာမ်လူနည်းစုအကျိုးဆောင်ရွက်သူဖြစ်တဲ့အတွက်အခုအမှုမှဖော်ထုတ်နိုင်မဖော်ထုတ်နိုင်ကျူးလွန်သူတွေကိုတရားခံရှေ့မှောက်ပို့နိုင်မပို့နိုင်ဆိုတာဟာအနာဂတ်အရက်ဘက်စစ်ဘက်ဆက်ဆံရေးအတွက်အလွန်အရေးပါတဲ့အချက်ဖြစ်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီတူအမြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ရှင်။
အာဂျင်တီးနားနိုင်ငံကစားငယ်ရေးအကြီးတစ်ခုမှာလူ1000နီးပါးလောက်ကရေပေါ်မှာသူ့လိုလိုဘောလုံးပေါ်မျောပြခဲ့ကြတဲ့အတွက်လူအများဆုံးလက်ချင်းချိတ်ပြီးရေပေါ်မှာဘောလုံးမျောပြတဲ့ဂင်းနစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ဘွဲနိုအဲရစ်ပီနယ်အရှေ့တောင်ဘက်မှာရှိတဲ့အပီကွန်ရေကန်ကြီးထဲမှာလူပေါင်း1941ယောက်ကလက်ချင်းချိတ်ပြီးတော့ရေပေါ်မှာပေါ်ပြခဲ့ကြတယ်လို့ဂင်းနစ်မှတ်တမ်းစာအုပ်ကသတိခံခဲ့ပါတယ်။အရင်စံချိန်ဟောင်းကတော့ဒီထိုင်ဝမ်နိုင်ငံကဆန်မွန်ဒေလရေကန်ကြီးထဲမှာ2014ခုနှစ်ကတင်ခဲ့တာဖြစ်ပြီးလူပေါင်း634ယောက်ကရေပေါ်ပေါ်စတဲ့ပစ္စည်းတွေအသုံးပြုပြီးတော့ဘောလုံးမျောပြခဲ့ကြတာပါ။အာဂျင်တီးနားနိုင်ငံကလူတွေကတော့ဘာအထောက်အကူပစ္စည်းမှမလိုပဲစားကန်ရေရဲ့ဂုဏ်သတ္တိကြောင့်ရေပေါ်မှာဘောလုံးပေါ်ပြနိုင်ခဲ့တာဖြစ်ပါတယ်။ဒီရေကန်တွေကရေဟာပင်လယ်ရေထက်ဆယ်စားလောက်ငန်တယ်လို့ဒီပွဲကိုစစ်စစ်သူတွေကပြောပါတယ်။ဒေသခံတွေဦးစီးကျင်းပါတဲ့ခီးသွားလာရေးမြင့်တင်တဲ့ပွဲတစ်ခုမှာအခုလိုစံချိန်သစ်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။အပန်းဖြေဖို့ကောင်းတဲ့အတွက်ဥရောပမှာရှိတဲ့ပင်လယ်သေးနဲ့ရှင်းနိုင်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။
ကမ္ဘာမြောက်ပိုင်းအေခဲနေတဲ့အချိန်အခုလိုဆောင်းလွှင့်ကြီးထဲမှာအီတလီနိုင်ငံမြောက်ပိုင်းလက်ဒရိုရေကန်ကြီးထဲမှာလူပေါင်း80ကျော်လောက်ဟာအပျော်သဘောနဲ့ဒိုင်မင်ထိုးရေကူးခဲ့ကြပါတယ်။အီတလီနိုင်ငံထရီနီတီနိုဒေသကခင်းရှူးတော်တွေထဲမှာရှိတဲ့ဒီရေကန်ကြီးဟာပင်လယ်ရေမျက်နှာပြင်အထက်6.5မီတာမှာတည်ရှိရာဖြစ်ပြီးတော့သူတို့အခုလိုဒိုင်မင်ထိုးရေကူးနေတဲ့အချိန်မှာရေရဲ့အပူချိန် ုံပါဝင်ခဲ့ပြီးရေထဲကိုဒိုင်မင်ထိုးပြီးမီတာ20လောက်အကွာကဒီကဲဖုံးနေတဲ့တစ်သားပြားပေါ်ကိုရောက်အောင်ရေကူးသွားရတဲ့အပြင်ကမ်းခြေဘက်ကိုလည်းရေပြန်ကူးလာရတာပါအခုလိုလှုပ်ဆောင်တာကိုလွန်ခဲ့တဲ့9နှစ်လောက်ကတငယ်ချင်းအချင်းချင်းစိန်ခေါ်နောက်ပြောင်တာကစတင်ခဲ့ပြီးတော့အခုချိန်မှာတော့တဖြည်းဖြည်းရေပန်းစားလာနေပါတယ်ချမ်းချမ်းစီစီရေကူးပြီးသွားတဲ့သူတွေကိုရေနွေးနဲ့ဒေသထုတ်အရက်နည်းနည်းကိုနွေးထွေးစေဖို့အတွက်တိုက်ပါတယ်ခင်ဗျာ
အောက်ထူးဆဲဆိုင်တဲ့သူတွေအတွက်ဘယ်ဂျန်နိုင်ငံပရက်ဆဲမြို့မှာတော့ရေကူးကန်အောင်5မီတာအနက်မှာစားသောက်လို့ရမယ့်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ပလဲလိုနာမည်ပေးထားတဲ့ဒီဆိုင်ဟာကမ္ဘာအနက်ဆုံးရေကူးကန်အောက်ကစားသောက်ဆိုင်တစ်ခုဖြစ်မှာပါ။တယောက်ကို99ယူရိုပေးရမှာဖြစ်ပြီးကျောက်ပစုံတုပ်ဖြစ်တဲ့ဘဲအသေးနဲ့ရှမ်ပိန်တွေစားသောက်လို့ရပါတယ်။စားသောက်သူတွေဟာဒီစားသောက်ဆိုင်ကိုရောက်ဖို့အတွက်ရေကုတ်ပြီးတော့သွားကြပါတယ်။ရေကုတ်ဒိုင်ဗင်ထိုးရတာကိုဝါသနာပါသူတဦးဖြစ်ပြီးစားသောက်သူတွေကိုရေရောက်ထဲကိုသွားရတဲ့အရာတာကိုဖန်တီးပေးခြင်းတဲ့အတွက်ဒီဆိုင်ကိုလှုပ်ဖြစ်ခဲ့တာလို့ဆိုင်ရှင်ဖြစ်တဲ့ဂျွန်ဘီယန်နက်စ်ကပြောပါရယ်ရေရောက်ထဲကစားသောက်ဆိုင်အခန်းလေးကတော့ဘောလုံးပုံ1မီတာကျယ်တဲ့အခန်းကြီးဖြစ်ပြီးတော့မှန်ပြင်းပေါက်တွေပါတက်ဆင်ထားပါရယ်အထဲမှာလူလေးယောက်ဆက်ပြီးဒီအရကိုတိဆောက်ဖို့အတွက်တစ်နှစ်လောက်အချိန်ယူခဲ့ရတာပါအခန်းရဲ့အပြင်အစင်နောက်တခြားဆက်ပစ္စည်းတွေအလုပ်လုပ်ဖို့နဲ့အစားအသောက်အဲ့ဒီအခန်းထဲကိုပို့ဖို့နီလန်တွေကိုတီထွေကျဆရတဲ့အတွက်အခုလောက်အထိအချိန်ကြာသွားခဲ့တာပါအစားအသောက်တွေကိုဒိုင်ဗင်သမားစပွဲထိုးတွေကရေလုံတဲ့တစ်တာတွေနဲ့ထည့်သွင်းယူဆောင်လာပြီးတော့အခန်းအထွန်းမှာတော့ခြောက်သွေ့ပြီးရေမရှိသလိုလုံလောက်တဲ့အောက်ဆီဂျင်ကိုလည်းဖြည့်တင်ပေးထားပါတယ်ရေမကုတ်တက်တဲ့စားသုံးသူတွေကလည်းမစားခင်မှာအခြေခံရေကုတ်တင်တန်းကိုတက်ရောက်နိုင်ပါတယ်ဒီဆိုင်ကလေးကိုဖွင့်ကလေးကဆိုရင်တော့ဒီဆိုင်မှာလာရောက်စားသုံးကြတဲ့သူ16ယောက်ရှိပါပြီရှင်
ကမ္ဘာတလွားထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ကျမတို့ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်အစီအစဉ်ဆုံးမသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါဦးမရှင
်အမေရိကန်နိုင်ငံအတွင်းတကယ်လို့တခုခုဖြစ်သွားခဲ့ရင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံကလူတွေပြည်ဝင်ခွင့်ဗီဇာယာယီပိတ်ပင်မှုကိုဟန့်တားလိုက်တဲ့တရားသူကြီးကိုအပြစ်တင်ကြဖို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်သူတွေကိုပြောကြားလိုက်ပါတယ်။တရားသူကြီးတဦးအနေနဲ့တိုင်းပြည်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်အောင်လှုံ့ဆော်လိုက်တဲ့အပေါ်သူ့အနေနဲ့ယုံကြည်လို့မရနိုင်ကြောင်းလည်းတင်းနှင်းတွင်နေမှာ Twitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကယာယီပိတ်ပင်တားမြစ်ခဲ့ပြီးတဲ့နောက်ရွှေ့ပြောင်းအခြေချသူတွေဟာအမေရိကန်နိုင်ငံထဲကိုပြန်လည်ဝင်ရောက်ဖို့တွားနေကြပြီဖြစ်ပါတယ်ဂျွန် F Kennedy လေးစိတ်ကိုဝင်ရောက်လာကြတဲ့ Green Card ကင်ဆောင်ထားသူတွေနဲ့ Non Immigrant လို့ခေါ်တဲ့ဗီဇာနဲ့အမျိုးအစားနဲ့ပြည်ဝင်ခွင့်ဗီဇာကင်ဆောင်သူတွေကိုအခက်အခဲမရှိအောင်နယူးယောက်လူဝင်မှုကြီးကြပ်ရေးဆိုင်ရာညွှန်ပေါင်းအဖွဲ့ကကူညီဆောင်ရွက်ပေးနေကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံကစစ်တွေရင်နဲ့စီမံကိန်းကိုလာမဲ့မလဒုတိယပတ်အတွင်းရခိုင်ပြည်နယ်အစိုးရလက်ထက်အိန္ဒိယကလွှဲပြောင်းပေးတော့မှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမကြီးကပြောပါတယ်အိန္ဒိယကတည်ဆောက်နေတဲ့ဒီစစ်တွေရင်းနဲ့စီမံကိန်းဟာနိုင်ငံအကြဆက်သွယ်ပေးမဲ့စစ်ကမ်းတစ်ခုဖြစ်ပြီးတန်ချိန်1000အထိတည်ဆောက်နိုင်တဲ့သင်္ဘောတွေကိုကုန်တင်ကုန်ချလုပ်နိုင်မှာဖြစ်ပါတယ်ဒီစီမံကိန်းဟာတခြားစီမံကိန်းတွေနဲ့မတူကြောင်းလည်းအိန္ဒိယသံတမကြီးကပြောပါတယ
်တနင်္လာနေ့မနေ့ပိုင်း VOA ရဲ့ထိတ်တန့်ရောက်သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အေဂျင့်ဦးတကူဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ကြပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညူပါ
Thank you.
This program has come to you from the Voice of America, Washington.